မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမဲ့အမေရိကန်ကုမ္ပဏီတွေအတွက်အတားအဆီးအခက်ခဲတွေအများအပြားရှိနေသေးတယ်လို့မြမစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအခြေအနေတွေနဲ့နှစ်ပေါင်းများစွာရင်းနှီးကျွမ်းဝင်ခဲ့သူအမေရိကန်ဥပဒေအကျိုးဆောင်ကုမ္ပဏီကိုတည်ထောင်သူတဦးကပြောလိုက်ပါတယ်သူတို့ရဲ့မြန်မာနိုင်ငံဆိုင်ရာကုမ္ပဏီခွဲကိုမကြသေးခင်ကမှပိတ်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောတာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကုတကျော်သိန်းကပြောပြမှာပါရှင်
အမေရိကန်ပြည်တော်စုနယူးယောက်မြို့ခြေဆိုင် Hasselt and Rubin နိုင်ငံတကာဥပဒေကြိုးဆောင်ကုမ္ပဏီရဲ့မြန်မာနိုင်ငံကုမ္ပဏီခွဲ Hasselt Rubin Mayer and Rose ဥပဒေကြိုးဆောင်ကုမ္ပဏီ Limited HRMR ကို2023ခုနှစ်ဇူလိုင်လကစပွင့်ပြီး9နှစ်နီးပါးကြာဒီနှစ်ဖေဖော်ဝါရီလကိုမှပိတ်တော့မယ်လို့ဒီလဇန်းပိုင်းကကြေညာထားတာပါ HRMR ဟာမြန်မာနိုင်ငံမှာကြောင်းလဲပြီးပြီးနောက်ပိုင်းပထမဆုံးဝင်လာတဲ့ပြပဥပဒေကြိုးဆောင်ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်အခုလိုရုံးပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာမှာအမေရိကန်ရဲ့ကြံရှိနေသေးတဲ့တန်ခတ်အရေးယူမှုရခိုင်ပြည်နယ်ပြည်ပခနဲ့မြမဆူရရဲ့ပြည်တွင်းစီးပွားရေးမူဝါဒတွေကိုအဓိကအကြောင်းချက်ကြီးသုံးခုအဖြစ်ကုမ္ပဏီတည်ထောင်သူတူဖြစ်တဲ့မစ္စတာအယ်ရီရိုးစ်ကထောက်ပြပါတယ်ဒီထဲကတန်ခတ်အရေးယူမှုနဲ့ပတ်သက်လို့သူပြောတာကတော့
The biggest sanctions which are pervasive and do not allow for American businesses to be
American စီးပွားရေးလုပ်ငန်းတွေအနေနဲ့မြမနိုင်ငံနဲ့ကုန်သွယ်ရေးပဲဖြစ်ဖြစ်ရင်းနှီးမြှုပ်နှံတာပဲဖြစ်ဖြစ်လုံးလို့မရအောင်ကြကြပြန့်ပြန့်ပိတ်ပင်ကန့်သက်ထားတဲ့အရေးယူမှုကတော့ Patriot Act ကအခန်း317နဲ့312တို့အောက်မှာပြဋ္ဌာန်းထားတဲ့ကန့်သက်ချက်တွေပဲဖြစ်ပါတယ
် Patriot Act ကို2001ခုနှစ်စက်တင်ဘာလ17ရက်အမေရိကန်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြဋ္ဌာန်းခဲ့တာပါအဲဒီဥပဒေကြောင့်မြန်မာနိုင်ငံအနေနဲ့ကမ္ဘာနိုင်ငံတွေကိုဒေါ်လာနဲ့လွှဲပြောင်းလုပ်တာမှာအခက်အခဲတားဆီးတွေရှိနေစေဆိုတာကို2019ခုနှစ်ဩဂုတ်လပြည်သူ့လွတ်တော်အစည်းအဝေးတွင်အဲဒီအချိန်နိုင်ငံရေးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောခဲ့ပါသေးတယ်။အဲဒီကန့်သက်ချက်တွေပဲဖြစ်နိုင်ဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့သက်ဆိုင်ရာဥပဒေနဲ့ပတ်သက်တဲ့လုံထုံလုံနည်းတွေထုတ်ပြန်မှုလိုတဲ့အကြောင်းတရားမဝင်ငွေလွှဲလုပ်ငန်းတွေကိုစီးနင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နိုင်ဖို့လုံထုံလုံနည်းတွေထုတ်ပြန်ဆောင်ရွက်ဖို့လိုအပ်နေကြောင်းတွေးရှိရတယ်ဆိုပြီးဒုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာတင်ပြခဲ့ပါတယ်။အဲဒီပြဋ္ဌာန်းချက် 311 နဲ့ 312 တို့ကိုပဲဖြတ်ပေးဖို့အဲဒီအချိန်နဲ့မရှိမနှောင်းပါပဲမြန်မာနိုင်ငံမှာအခြေစိုက်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကအမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါသေးတယ်။ဒီအချက်အပြင်နောက်အခြေအနေတစ်ခုကတော့ရခိုင်ပြည်နယ်ကပဋိပက္ခအခြေအနေကိုမစ္စတာရိုးစ်ကထောက်ပြပါတယ
်။ For foreign companies it becomes a tremendous problem from a reputational risk because there is only one-sided story.
ပြည်ပကုမ္ပဏီတွေအနေနဲ့ဒီကိစ္စဟာနာမည်အထူးကိုက်ခံပြီးစွန့်စားရမယ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေရပါ။ဘာကြောင့်လဲဆိုတော့သတင်းတွေကိုတစ်ဖက်ထက်ကပဲကြားနေရပါတယ်။ CNN တို့ BBC တို့မှတွေ့ရတာတွေတဲ့င်းစာရင်းမှာဖတ်ရတာတွေအားလုံးကတစ်ဖက်သက်တဲ့ကအကြောင်းအရာတွေပဲဖြစ်ပါတယ်။ဘာဖြစ်ခဲ့လဲ၊ဘာကြောင့်ဖြစ်တယ်၊အစိုးရကဘာတွေလုပ်နေလဲဆိုတာကိုစဉ်းပြဖို့မြန်မာအစိုးရဘက်ကကြိုးစားတာမပါပါဘူး။ဒီအခြေအနေရှိနေကြအောင်မြန်မာနိုင်ငံမှာလုပ်ငန်းလုပ်နေတဲ့ပြည်ပကုမ္ပဏီတွေဟာသူတို့ရဲ့နှစ်ပတ်လည်အစည်းအဝေးတွေမှာဝေဖန်ပြောဆိုခံရတာတွေနဲ့ရင်ဆိုင်နေရတာပါ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာချိန်ကပြောင်းလဲတိုးတက်မှုအများကြီးဖြစ်လာမယ်လို့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေမျှော်လင့်ခဲ့ကြပေမဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်ပြီးအခုအချိန်ထိတိတိယောက်ယောက်လုံဆောင်နိုင်တာမရှိသေးဘူးလို့မစ္စတာရိုးစ်ကထောက်ပြပါတယ်
။ And it isn't that they haven't tried but it they have been very timid in what they have been doing.
There is only သူတို့မလုပ်တာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့လုပ်တာတွေကအခိုင်အမာမဟုတ်ဘဲတွန်းဆုပ်နဲ့လုပ်နေတာပါ။လုံးရဲဆစ်ဆစ်လာထုတ်ပြန်ပြီးစာမျက်နှာ12မျက်နှာပဲပါတဲ့စီးပွားရေးမူဝါဒပဲရှိပါတယ်။ဘယ်လိုကြီးမားတဲ့အစီအစဉ်မျိုးကိုမှချမှတ်ထားတာမျိုးစပြီးအကောင့်ထဲဖော်နေရမျိုးမရှိပါဘူး
။ပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်မျိုးဆက်တွေကိုထိခိုက်နေစေတဲ့ပြည်ပတန်ခတ်ရည်ရွယ်မှုတွေကိုလုံးဝရုပ်သိမ်းဖို့ရခိုင်ကျတဲ့နဲ့ပတ်သက်ရင်မြန်မာဆွေရအနေနဲ့အခြေအနေကဘယ်လိုရှိနေတယ်၊သူတို့ဘာလုပ်နေတယ်ဆိုတာကိုအပြင်းထန်အားစိုက်ပြီးရှင်းလင်းပြောဆိုဖို့လိုသလိုနောက်ဆုံးအချက်ဖြစ်တဲ့စီးပွားရေးဆိုင်ရာပြည်တွင်းမူဝါဒအပိုင်းကတော့အစိုးရထိန်းချုပ်မှုအောက်မှာပဲလုံးဝရှိနေတာပါလို့မစ္စတာရုစ်ကပြောပါတယ်လက်ရှိဆိုရအနေနဲ့အုပ်ချုပ်မှုတန်း3နှစ်ကျန်နေသေးပြီးတကယ်တမ်းအလုပ်ဖြစ်မဲ့မူဝါဒတွေကိုရွေးချယ်ချမှတ်အကောင့်ထဲပို့ဖို့လဲသူကတိုက်တွန်းပါတယ်မြန်မာနိုင်ငံကိုချင်းမြတ်လို့ပြီးသက်ဆိုင်ရာနယ်ပယ်အသီးသီးမှကြွန့်ကျင်ကြတဲ့ပြည်ပရောက်မြန်မာနယ်ပွားတွေကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့စူးစီးပြီး Technocratic Government လို့ဆိုတဲ့တက်သည့်နားလေကြွန့်ကျင်သူများပါဝင်တဲ့အစိုးရမျိုးဖွဲ့စည်းပါလို့ Mr. Every Rose ကအကြံပေးတိုက်တွန်းပါတယ်ခင်ဗျာ